မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အလုံးစုံသောပြဿနာတွေအတွက်တက်ဆိုင်သူအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်ပြည်ရင်းစစ်ကြီးဖြစ်လာလိမ့်မယ်လို့ကုလအတွင်းမှုချုပ်မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကအင်္ဂါနေ့ကသတိပေးပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာအင်္ဂါနေ့ကတီးတန့်ပြုလုပ်တဲ့သူ့ရဲ့ဗီဒီယိုနဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာနိုင်ငံမှာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုအခြေအနေကိုပြည်သူအများစိုးရိမ်ကြောက်လန့်နေကြောင်းလည်းဘာကနာကပြောကြားခဲ့ပါတယ်။အထူးသဖြင့်လက်ရှိရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကစလို့ပဋိပက္ခတွေဖြစ်ပေါ်နေတဲ့အဓိကဇင်းမြစ်အပါအဝင်ပြဿနာအလုံးစုံအတွက်အင်အားကြီးလာတဲ့စစ်တပ်ဖြောက်ချခံရတဲ့ဒီမိုကရေစီအင်အားစုတွေနဲ့ထောက်ခံသူတွေတိုင်းသောအုပ်စုတွေနဲ့အခြားအဓိကနိုင်ငံရေးပါတီတွေပါဝင်တဲ့တွစ်ဆုံဆွေးနွေးရေးမအောင်မြင်ဘူးဆိုရင်တကယ့်ပြည်တွင်းစစ်ကြီးဖြစ်လာဖို့ရှိနေကြောင်းဘာကနာကအခုလိုသတင်းစာရှင်းလင်းပွဲအတွင်းသတိပေးပြောကြားခဲ့ပါတယ်
။ We see a lot of violence on the ground. Clearly many people are afraid of the huge violence scale of the military.
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအများကြီးဖြစ်နေတာကျွန်တော်တို့တွေ့ခဲ့ရပါတယ်။စစ်တပ်ရဲ့ကြီးမားလာတဲ့အကြမ်းဖက်မှုကိုလူအတော်များများကစိုးရင်ကြောက်လန့်နေတယ်လို့အခု PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းလက်လုံတနက်တွေတွေမကတော့ပဲတကယ့် professional လက်နက်အစစ်တွေကိုပုံမှုအသုံးပြုလာနေပါတယ်။ဒါကြောင့်ပြည်ရင်းစစ်ကြီးကိုရှောင်ရှားနိုင်ဖို့တွဲဆုံဆွေးနွေးရေးတွေဖြစ်လာနိုင်မယ်လို့ကျွန်မတကယ်ပဲမျှော်လင့်ကြောင်းပြောသွားတာပါ။ဒါ့အပြင်တောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဖြတ်သိမ်းခံရမယ့်အရေးနဲ့ပတ်သက်လို့လည်းသူ့အနေနဲ့စိုးရိမ်ကြောင်းခရစ်စတင်းရှရနာဘာဂနာကပြောပါတယ
် And I fear that we will soon hear also that the NLD party could be disbanded
မကြာခင် NLD ပါတီဖြတ်သိမ်းခံရနိုင်တဲ့အခြေအနေကိုကျမတို့စိုးရိမ်မိပါတယ်ဒါဟာနိုင်ငံတကာရဲ့အရေးယူမှုမရှိတဲ့အပေါ်မှာစစ်ကောင်စီကသူတို့တရားဝင်မှုရဖို့ကိုကြိုးပမ်းချက်တာဖြစ်ပါတယ်စစ်ကောင်စီကိုရော NUG အမျိုးသားညီညွတ်ရေးအစိုးရကိုပါဘသူကိုမှကုလသမဂ္ဂဘက်ကအတိမတ်မပြုသေးတယ်လို့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်အရဒေါက်ဆန်းစုချီနဲ့တမရဦးဝင်းမြင့်ကသာမြန်မာနိုင်ငံရဲ့တရားဝင်ခေါင်းဆောင်တွေဖြစ်ကြောင်းဘာကနာကအခုလိုပြက်ပြက်သားသားပြောကြားခဲ့ပါတယ်
And I have to make clear that the UN does not recognize government. So it's
ကုလသမဂ္ဂအနေနဲ့ဘယ်အစိုးရကိုမှအတိမတ်ပြုခြင်းမရှိဘူးဆိုတာကျွန်မရှင်းရှင်းလင်းလင်းပြောချင်ပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေသာဆုံးဖြတ်ရမှာပါလက်ရှိအချိန်ထိအဖွဲ့ဝင်နိုင်ငံတွေဘက်ကဘာဆုံးဖြတ်ချက်ကိုမှမချရသေးတာကြောင့်အငြင်းတဲ့ကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းဟာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်ဖြစ်တယ်လို့ဖေဖော်ဝါရီလ၄ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာညွှန်းဆိုထားတဲ့အတိုင်းဒေါက်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်သာမြန်မာရဲ့တရားဝင်ခေါင်းဆောင်တွေဖြစ်ပါတယ်လို့ပြောသွားတာပါဒါ့အပြင်သူ့အနေနဲ့စစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းနဲ့အချိန်တော်ကြာအွန်လိုင်းကနေဆွေးနွေးပြောဆိုခဲ့ကြောင်းလဲခရစ်စတင်းရှရနာဘာဂနာကပြောပါတယ်။တိစုံဆွေးနွေးရေးအဆိုပြုချက်အပါအဝင်ကိစ္စရဲ့အတော်များများကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့တိစုံဆွေးနွေးမဲ့ကိစ္စအတွက်စစ်တပ်ဘက်ကအခုချိန်ထိတစုံတရာအကြောင်းပြန်ကြားချက်မရခဲ့ဘူးလို့လဲသူကပြောပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကအပြုတ်သဘောဆောင်တဲ့တုံ့ပြန်ချက်မရခဲ့တဲ့အပြင်သူအနေနဲ့ဒီဆွေးနွေးပွဲအတွက်လည်းနောက်တရမိတယ်လို့သတင်းတောက်တွေကဘာကနာကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာပြည်သူတွေအလွန်ကြောက်ရွံ့နေကြသလိုဒုက္ခလည်းရောက်နေကြပြီး2021ခုနှစ်အတွင်းမြန်မာနိုင်ငံမှာပြည်ရင်းထုတ်ကုန် GDP 18ရာခိုင်နှုန်းကျဆင်းလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားကြောင်းလည်းဘာကနာကပြောပါတယ်။
The situation is very difficult for the people. It's a difficult
လူတွေအတွက်အခြေအနေဟာအလွန်ပဲခက်ခဲနေပါတယ်။မြန်မာနိုင်ငံမှာနေထိုင်ဖို့အခုချိန်ဟာအလွန်ခက်ခဲတဲ့ပတ်ဝန်းကျင်ဖြစ်နေတာပါ။လွတ်လပ်စွာပြောဆိုခွင့်မရှိသလိုသတင်းလွတ်လပ်ခွင့်ကိုဆန့်ကျင်တိုက်ခိုက်မှုအပေါ်မှာလည်းကျမအနေနဲ့အလွန်ပဲစိုးရိမ်မကင်းရှိနေသေးပါ။ကျမအနေနဲ့စစ်တပ်နဲ့ဆွေးနွေးပွဲတိုင်းမှာတိုက်တွန်းနေတာကသတင်းမီဒီယာသမားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ဖြစ်ပါတယ်။လက်ရှိအချိန်ထိလူပေါင်း962ဦးအသက်ခံခဲ့ရပါတယ်။ကျမတို့စုဆောင်းထားတဲ့စည်းမျဉ်းအရလူပေါင်း9000ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီထဲမှာနိုင်ငံသားတွေလည်းပါပါတယ်။လက်ရှိလူပေါင်း9526ဦးထိန်းသိမ်းခံနေရပြီးအဲ့ဒီထဲမှာကလေးစုစုပေါင်း104ဦးပါနေပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့ COVID-19 ကပ်ရောဂါဆွဆွရွရရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လည်းဘာကနာကအခုလိုဖြေကြားခဲ့ပါတယ်
။ We have a severe COVID-19 third wave in Myanmar.Entire families are falling sick.
မြန်မာနိုင်ငံမှာပြင်းထန်တဲ့ COVID-19 တတိယလှိုင်းဒဏ်ခံနေရပါတယ်။ COVID ကြောင့်မိသားစုတွေအားလုံးဖျားနာနေကြပြီးသူတို့စိတ်ကူတာမှုရဖို့ ဆွေမျိုးသားချင်းတွေအသေးအတန်ရုန်းကန်နေကြရပါတယ်အရေးပေါ်အောက်ဆီဂျင်နဲ့အခြားအထောက်ပံ့တွေရဲ့ဈေးနှုန်းတွေဟာဆိုရင်လေမိုးထီအောင်ခေါင်ခိုက်နေပါတယ်လို့ပြောသွားတာပ
ါကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကသတင်းစာရှင်းလင်းတွဲပွဲတွင်ပြောသွားတာပါဒါပြင်သူ့အနေနဲ့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးပေါ်ပေါက်လာဖို့လွန်ခဲ့တဲ့နှစ်လကျော်ကတည်းကအာဆီယံဒေတာရင်းနိုင်ငံတွေအပါအဝင် NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းဒေသလက်နက်ကိုင်အဖွဲ့တွေမြန်မာစစ်ကောင်းဆောင်တွေနဲ့ဆွေးနွေးပြောဆိုခဲ့တဲ့အခြေအနေတွေကိုလည်းသတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့ပါတယ်ရှင်